ဝင်းမင်းတို့အခုဒီကိုကိုကျွန်းမှာမဲဆွယ်စီယုံနေတဲ့အခြေအနေလေးသိချင်လို့ပါရှင
်ကိုကိုကျွန်းမြို့မှာကျွန်တော်မဲဆွယ်စီယုံရေးလုပ်ငန်းဒီနေ့၄ရက်မြောက်ပေါ့နော်ကိုကိုကျွန်းတို့ကမြို့ဧရိယာကဧက900လောက်ရှိပါတယ်အင်ဂျီ130ကျော်လောက်ရှိပါတယ်မဲဆန္ဒရှင်ပေါင်း400ကျော်လောက်ကိုတော့ကျွန်တော်မဲဆွေစီယုံလို့မဲဆွေစီယုံရေလုပ်ငန်းများဆောင်ရွက်နေပါ
ဟုတ်ကဲ့ကိုကိုကျွန်းမှာအခုဦးဝင်းမင်းတို့အခုကျွန်းနေရာတွေကိုမဲဆွေလို့မရဘူးလို့သိရတယ်ဆိုတော့လေအဲ့ဒီအခြေအနေလေးလဲသိလို့ရနိုင်မလားရှင်ဟုတ်ကဲ့ဒီမဲဆွေမှာဘလိုမျိုးအခက်အခဲတွေများကြုံရတာတွေရှိပါလဲရှင
်အဲကိုကိုကျွန်းမြို့နယ်မှာဧက2500လောက်ကတတ်တတ်ဧရိယာဆိုပြီးတော့ဆိုင်းဖို့အနေနဲ့ထိတ်ဆွဲထားပါတယ်အဲ့ဒီတတ်တတ်ဧရိယာအတွင်းမှာနေထိုင်ကြတဲ့မဲဆန္ဒရှင်ပြည်သူ1200လောက်ရှိပါတယ်ရွှေပြောင်းလုံးတမားတွေနဲ့တပ်မတော်သားမိသားစုတွေကိုကျွန်တော်မဲဆွယ်စီယုံဖို့မဲပေးဖို့မဲပေးနေပညာပေးလုပ်ငန်းတွေဆောင်ရွက်ဖို့24ရက်နေ့ကမြို့နယ်ကော်မရှင်ကိုအကြောင်းကြားတာပေးဖို့ပြီးညှိနှိုင်းပေးဖို့ကျွန်တော်တင်ပြခဲ့ပါတယ်။အောက်တိုဘာ25ရက်နေ့မှာမြို့နယ်ကော်မရှင်ကအကြောင်းပြန်ပါတယ်။စစ်တပ်နယ်မြေဖြစ်တဲ့အတွက်စီရင်လုံခြုံရေးအရအဲ့တပ်နယ်အတွင်းကတ်တပ်ဧရိယာတွေဝင်ရောက်မဲဆွယ်ခွင့်မပြုနိုင်ဘူးဆိုပြီးသူကကျွန်တော်တို့အကြောင်းပြန်ပါတယ်။အဲ့တော့ကျွန်တော်တို့ကဒီကတ်တပ်ဧရိယာတွေမှာရှိနေတဲ့မဲဆန္ဒရှင်ပြည်သူ1200ကျော်ကိုအခုအချိန်ထိမဲဆွယ်စီယုံခွင့်မရရှိပါဘူးခင်ဗျ။
ဟုတ်ကဲ့ဆိုတော့အဲ့လိုမဲဆွယ်စီယုံခွင့်မရတဲ့အခြေအနေတွေအတွက်ကိုလေဟိုဦးဝင်းမင်းတို့အနေနဲ့အခုဘာတွေဆက်လုပ်ဖို့ရရှိမလဲရှင်ဘာတွေဆောင်ရွက်နေတာရှိလဲရှင
်ကျွန်တော်ဖရိုင်ယူကောက်ွက်ကော်မရှင်ကိုလည်းကျွန်တော်တင်ပြပါတယ်ဖုန်းနဲ့ယူကောက်ွက်ကော်မရှင်ဥရင်မှာတပ်မတော်နိုင်ငံအတွင်းဝင်ရောက်မဲဆွယ်စီယုံခွင့်မရှိဘူးဆိုတာကြားထားခြင်းမရှိပါဘူးကျွန်တော်တို့ဧည့်သည်နာရှင်ပြည်သူရှိတဲ့နေရာတွေမှာမဲဆွယ်စီယုံခွင့်ရှိပါတယ်ကိုကိုကျွန်းမြို့မှာကအမှတ်29ရေးတဲ့စကားအခြေစိုက်ပြီးတော့အဲ့တက်ဧရိယာအတွင်းမှာရှိတဲ့ရွှေပြောင်းလုံးတမားတွေဒီမဲဆန္ဒရှင်ပြည်သူမဲဆွယ်စီယုံခွင့်မရရှိခြင်းဟာဒီမတ်တဆက်ကွန်တပ်မှုဖြစ်တဲ့လူပုံမှုကြီးဆိုင်းသက်နိုင်ကနေပြီးတော့ပြိပင်တားဆီးထားခြင်းဖြစ်ပါတယ်ကျွန်တော်တို့အဲ့ဒါကိုဆင့်နေပေါ်တော့တိုင်းယူကောက်ွယ်ကော်မရှင်ပြည်သူယူကောက်ွယ်ကော်မရှင်အစစ်စစ်ကိုကျွန်တော်တို့ဒီကိုကိုကျွန်းဒေတာကနေတော့စာတင်လို့မရတဲ့ကျွန်တော်ဖုန်းနဲ့ဆက်သွယ်အကြောင်းကြားပြီးတော့ဒီဟာကိုကျွန်တော်ညှိနှိုင်းဆောင်ရွက်ပါမယ်ဆောင်ရွက်လို့မရရင်တော့တားမြစ်ထားသူရဲ့တာဝန်သာနေဖြစ်ပါတယ်သမလာကြီးဦးသိန်းစိန်နဲ့တကွပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကြီးဦးတင်အေးတို့ကတွက်လက်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ဆောင်ရွက်နေပါတယ်။တမတော်ကာဝယ်ဦးစည်းချုပ်ဗိုလ်ချုပ်ဦးကြီးမေအောင်လိုင်ကလည်းတမတော်သားများဒီသားစုဝင်များတွက်လက်စွာမဲပေးဖို့ဗိုလ်ချုပ်ဦးကြီးကိုယ်တိုင်ပြောကြားထားပါတယ်။အဲ့ဒီအပေါ်မှာအမှန်တကယ်ရေးတဲ့စကားမှာစကားမှုသူ့ဗိုလ်ဦးကြီးဖိုင်းသိန်းနိုင်ကတားမြစ်ပိတ်ပင်ထားခြင်းဟာနိုင်ငံတော်အကြီးအကဲများရဲ့ဖြစ်စေခြင်းနဲ့ဆန္ဒကိုဖိလာဆန့်ကျင်လို့ဖြစ်ပါတယ်။အဲ့ဒီဧရိယာအတွင်းမှာဆိုရင်ကျွန်တော်ရွှေပြောင်းအလုံသမားတွေရှိပါတယ်ဒီအလုံသမားတွေအပေါ်မှာကိုလည်းခြံခတ်ပြီးတော့ပိတ်ဆောင်ပြီးတော့ထားခြင်းရတာလူခွေကိုချိုးဖောက်နေကြပါအဲ့ဒီကျွန်တော်တို့2015ရွေးကောက်ပွဲကတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တဲ့အနောက်ရှေ့ဖြစ်ပါတယ
်ဟုတ်ကဲ့ဟိုနောက်တစ်ခုကလည်းလေဦးဝင်းမင်းတို့ဒီတစ်ဖက်ပါတီကြီး USDP ကကိုယ်စလဲတွေနဲ့လည်းတွေ့ကြတယ်လို့သိရတယ်ရှင်အဲ့ဒါကဘယ်လိုချောင်းချောင်းပါလဲရှင
်ဒီကျွန်တော်တို့22ရက်နေ့မဲဆွယ်စီယုံရေးဆောင်ရွက်ပြီးတော့ကျွန်တော်တို့အိမ်ကိုပြန်ပြီးတော့ညနေ6နာရီလောက်ပြန်ရောက်ပါတယ်တော့ခုနှစ်နာရီလောက်မှသူတို့ရက်ကွက်ထဲမှာဖြစ်တဲ့ကိစ္စအပေါ်မှာသူတို့ကကျွန်တော်တို့ကိုနောက်နေ့23ရက်နေ့မှာလာအောင်ဆွေးနွေးပါတယ်။ဒီကျောပေါ်မှာပါတီနှစ်ခုရှင်ပြိုင်ပြီးတော့ပြည်သူတွေနှစ်ချမ်းကွဲပြီးတော့စိတ်ဝမ်းကွဲမှာကိုသူတို့ကစိုးရိမ်တယ်လို့ဆိုပြီးကျွန်တော်တို့လာရောက်ပြောပါတယ်။ကျွန်တော်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကအောက်တိုဘာ20ရက်နေ့မှာကျွန်တော်ကျောပေါ်ကိုရောက်ပါတယ်။ကျွန်တော်တို့မရောက်ရှိခဲ့အချိန်ကာလက USDP ပါတီကလက်ဆွဲစည်းဝေးလုပ်ငန်းတွေဆောင်ရွက်ခဲ့ပါတယ်။အဲဒီလိုဆောင်ရွက်တဲ့နေရာမှာချင်းချောက်မှုတွေကျွန်တော်တို့ပြည်သူတွေခံစားခဲ့ရပါတယ်ဒီအပေါ်မှာသူတို့ပြည်သူအချင်းချင်းချင်းချောက်မှုအပေါ်မှာဖြစ်တဲ့ပြဿနာပါကျွန်တော်တို့အနေနဲ့ကျွန်တော်တို့ရဲ့ပါတီဝင်တွေကိုကျွန်တော်ထိန်းသိမ်းပေးကျွန်တော်တို့ဆောင်ရွက်ပါတယ်ကျွန်တော်တို့ကိုထိတ်ကြိုက်ရင်ဆိုင်လာတဲ့လက္ခဏာမျိုးတွေရှိတာကိုကျွန်တော်ရှောင်ရှားခဲ့ပါတယ်ကျွန်တော်တို့ပါတီရဲ့ logo တစ်စိတ်ကိုသူတို့ယူသုံးထားတာမှလည်းကျွန်တော်လူချင်းပြည့်စုံပြီးတော့ညှိနှိုင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ပါတယ်တော့တတော်ပူစလေချင်းချင်းဒီအပြန်အလှန်ကြားမှာနားလည်မှုလွဲတာမရှိပါဘူး
။ဟုတ်ကဲ့ခုနလေဟိုချင်းချောက်မှုတွေရှိတယ်ဆိုတော့ဘယ်လိုမျိုးချင်းချောက်တာတွေလဲရှိ
။ဒီမဲဆန္ဒရှင်ပြည်သူတွေကို NLD ရှုံးလို့ရှိရင် NLD ပါတီဝင်တွေကိုကျောင်းကနေမောက်ထုတ်ပြစ်မယ်လို့ဖောင်နဲ့ရေးနဲ့ပြောပြစ်မယ်လို့ဒါပြည်သူတွေကိုသူတို့ချင်းချောက်မှုတွေရှိခဲ့ပါတယ်။ပြီးတော့ဝန်ထမ်းအမျိုးသမီးတွေပေါ့နော်။အမျိုးသားဝန်ထမ်းအမျိုးသမီးကပါတီဝင်ဖြစ်လာရဝိုင်းဝန်းဆောင်တဲ့အခါမှာအလုပ်ကထွက်ခိုင်းတဲ့အထိချင်းချောက်မှုမျိုးတွေရှိပါတယ်။အဲ့တော့ကျွန်တော်တို့ကရှင်းပြပါတယ်ဝန်ထမ်းမိသားစုတွေပါတီနိုင်ငံရေးခင်းရှင်းရမယ်လို့ဥပဒေမှာပြဋ္ဌာန်းခြင်းမရှိပါဘူး။အဲ့တော့ဝန်ထမ်းမိသားစုများပါတီလုပ်ငန်းကိုဆောင်ရွက်လို့ရပါတယ်။အဲ့လိုချင်းချောက်ခြင်းကကျွန်တော်ဥပဒေနဲ့တရားစွဲဆောင်ရွက်လို့ရပါတယ်လို့ကျွန်တော်ပြည်သူများကိုကျွန်တော်ပြန်လည်ရှင်းပြပါတယ်။အဲ့တော့တစ်ချိန်ကပြိုင်ပွဲမရှိကြီးစိုးခဲ့တဲ့ပါတီတစ်ခုကလက်ရှိအာဏာရအစိုးရအဖွဲ့နဲ့ပူးပေါင်းပြီးတော့ဒါချင်းချောက်မှုတာလည်းဖြစ်ပါတယ်။
NLD ပါတီကိုထောက်ခံတဲ့လူတူဦးဟာပေါ့လေဒီချက်ခံရေးပါတီဝင်ရဲ့အိမ်ကိုလာပြီးတော့နော်ယုံရင်ကြံတန်းတဲ့ဆဲဆုံမှုတွေရှိတယ်ဆိုပြီးတော့ကြားရတယ်အဲ့ဒီကိစ္စရောဟုတ်ပါလားရှင်ဟုတ်ကဲ့
အဲ့ဒါကကျွန်တော်တို့မသိပါဘူးခင်ဗျာကျွန်တော်တို့စီယုံရေးလမ်းကြောင်းမှာတော့အဲ့လိုပြဿနာမျိုးမရှိပါဘူးသူတို့ရက်ွက်အတွင်းမှာသူတို့အချင်းချင်းဖြစ်တဲ့ကိစ္စပါခင်ဗျာ
အခုကောကောကျွန်းကမဲဆန္ဒရှင်တွေအနေနဲ့ရောဒီမဲစမာတွေရောဘာတွေသူတို့အခက်အခဲတွေရှိတယ်လို့ရောသိရလဲရှင်
အင်းကျွန်တော်တို့လေ့လာသိရှိရတော့ဒီမဲဆင်းကြည့်တာတို့မဲဆန္ဒပညာပေးလုပ်ငန်းတို့အပေါ်မှာပြည်သူတွေကစိတ်ဝင်စားမှုအမတန်အားနည်းပါတယ်သူတို့မှာကြောက်ရွံ့မှုရှိနေတဲ့အတွက်ကျွန်တော်တို့ရောက်ရှိလာတဲ့အခြေအစပြီးတော့ယနေ့အချိန်ထိကျွန်တော်တို့ကမဲပေးဖို့မဲပေးနေတဲ့စနစ်တွေကိုသူတို့ကိုကျွန်တော်တို့ပညာပေးပါတယ်ကြောက်ရွံ့ထိတ်လန့်မှုမရှိပဲမိမိစိတ်ဆန္ဒကိုအမှန်တကယ်မဲပေးဖို့မိမိပေးတဲ့မဲကဤသူမှမတည်ဘူးဆိုတဲ့အတိတရားကိုကျွန်တော်တို့အရင်ပေးနေရပါတယ်ခင်ဗျာသူတို့ပေးတဲ့မဲကိုပြမှာကိုသူတို့ကအမတန်စိုးရိမ်ကြောက်လန့်နေပါတယ်။ချိန်ချောက်မှုကြီးမားတဲ့မြို့တစ်မြို့ပါကိုကိုချင်းမြို့
ပါ။အခုဒီကိုကိုချွန်းကအရင်တုန်းက NLD ပါတီကဒါရာဂိုင်းနှုံးပြေပေါ့နော်။အနိုင်ရခဲ့တဲ့နေရာဖြစ်တယ်။အခုလို့ဒီ1200လောက်ကိုအခုမဲဆွဲလို့မရဘူးဆိုတော့အခုကိုကိုချွန်းမှာ NLD ပါတီအနေနဲ့အောင်နိုင်ဖို့အလားအလာဆိုရင်ဦးဝင်းမင်းဘယ်လိုများပြောနိုင်မလဲရှင့
်။ကိုကိုချွန်းတစ်မြို့နယ်လုံးမှာမဲသေးတိုင်းနဲ့ရှိတဲ့ပြည်သူအားလုံးက1582ဦးပဲရှိပါတယ်။1582မှာပြည်သူနဲ့ဝန်ထမ်းက900ကျော်ပဲရှိတယ်။ရွှေပြောင်းလုံတမနဲ့တက်ကညားနေတယ်။အဒီယာကဘလို့ဖြစ်လဲဆိုတဲ့အခါကျတော့အခုအချိန်အထိကိုပသိမ်ဟိုင်းကြီးကနေပြီးတော့တပ်မတော်သားမိသားစုတွေကိုတပ်မတော်ရေရင်များနဲ့ပါတီကြီးတစ်ခုမဲအနိုင်ရရှိရေးအတွက်ဦးကူချွန်းမျိုးကိုနေ့စဉ်ပို့ဆောင်နေတာကိုကျွန်တော်တွေ့ရတယ်။ဒီပါတီတခုအနိုင်ရရှိရေးအတွက်ဒီတပ်မတော်သားတွေဟာပြည်သူတပ်မတော်သားတွေကဒီရွှေပြောင်းမဲဆန္ဒရှင်တွေဖြစ်ရခြင်းဟာကျွန်တော်ပြည်သူတွေအနေနဲ့ပေါ့နော်စိတ်မကောင်းစရာပေါ့နော်ပြည်သူတက်မလို့ဖြစ်ဖို့လိုပါတယ်ပါတီတစ်ခုအတွက်တက်မလို့ဖြစ်ဖို့မလိုပါဘူးကျွန်တော်တို့အောင်းနိုင်ပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့ပြည်သူရဲ့စေတနာပြည်သူရဲ့မြတ်တာကိုကျွန်တော်တို့ရရှိမှာပါကျွန်တော်တို့ကိုပြည်သူရေကောက်ပဲကော်မရှင်ကရဲဆွဲစည်းဝေးရပောင်း60တက်မှတ်ထားတော့လဲကျွန်တော်တို့က14ရက်အချိန်ခန့်သာကျွန်တော်ရရှိခဲ့ခြင်းအခုကျွန်တော်တို့ရောက်ရှိတဲ့အချိန်မှာလဲကျွန်တော်တို့ကိုအကြောင်းမျိုးမျိုးပြပြီးတော့ကန့်သတ်ပိတ်ပင်မှုတွေရှိနေတဲ့အတွက်ဒါပြည်သူရဲ့စေတနာကိုကျွန်တော်တို့အမှန်ပြန်လဲရရှိမှာပါ
โอเคอุ้มเมมขอโทษที่จ้าไปแล้วเจซุหมายอีกติมมาเลยရှင
်โอเคครับครับ